အစီအစဉ်ပြည်ပြည်ဆိုင်ရာတရားရုံးကကြာတာပြည်နေမှာဆုံးဖြတ်ချက်ချလိုက်တာနဲ့ပတ်သက်လို့စီလုံးညီညွတ်မှုအားနဲ့စင်ခေါ်မှုတွေကိုရင်ဆိုင်ကြော်လာနိုင်လိမ့်မယ်လို့ခံယူကြောင်းတမတော်သတင်းမှာပြန်ကြားရေးအဖွဲ့အတွင်းမှုဘုံမှုချုပ်စောမင်းထွန်းကပြောကြားလိုက်ပါတယ်။အားလုံးဒါအကောင်းဆုံးပူးပေါင်းပြီးဆောင်ရွက်နိုင်ခဲ့လို့မြင်တယ်။ဒါကြောင့်မို့ကျွန်တော်တို့အကောင်းတက်ကပဲကျွန်တော်တို့ နိုင်မယ်ကျော်လွှားနိုင်မယ်လို့ကျွန်တော်ပြောပါတယ်ကျွန်တော်လည်းအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုပဲဖြစ်ပါတယ်
ရခိုင်ရီကိုအကာအကွယ်ပေးဆိုင်ဆုံးဖြတ်ချက်တွေကိုတော့ ICJ တရားသူကြီး18ဦးစလုံးကတညတကြွထဲဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတာစီရေနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်ပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေကရခိုင်ရီပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC အစ္စလာမစ်နိုင်ငံများအဖွဲ့ကိုစားကမ်ဘီယာက ICJ တရားရုံးမှာမြန်မာနိုင်ငံကိုနိုဝင်ဘာလအတွင်းဆွဲချက်တင်ခဲ့တာပါကမ်ဘီယာဘက်ကတွင်တွင်းနဲ့ကြားပြလိုက်နာလောက်ဆောင်မယ်အချက်6ချက်ထဲက၄ချက်ကို ICJ တရားသူကြီးတွေကတင်းညွတ်ညွတ်ထဲသဘောတူဆုံးဖြတ်လိုက်တာဖြစ်ပါတယ် ICJ တရားရုံးရဲ့အပြည့်အစုံဆုံးဖြတ်ချက်ဟာနှစ်တင်နဲ့ချီကြောင်းမှာဖြစ်ပါတယ်အခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာဂမ်ဘီယာဘက်ကတင်သွင်းထားတဲ့ကြားပြလိုက်နာလောက်ဆောင်မယ်အချက်တွေအပေါ်မှာတိကျချမှတ်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအတွင်းတမရဘက်ကလည်းမြေရှင်းလင်းရေးလောက်ဆောင်တာမှာအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ9သိန်းကျော်ထွက်ပြေးရတဲ့အထိလူခွင့်ချိုးဖောက်မှုတွေနဲ့လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးနိုင်ငံတကာအတိုင်းဝိုင်းကဆွဆွဲပြောဆိုလာပြီးတဲ့နောက်ဂမ်ဘီယာက ICJ မှာအခုလိုဆွဲချက်တင်တဲ့အထိဖြစ်လာကြတာပါရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရကတော့အဲ့ဒီလိုနိုင်ငံတကာရဲ့ဆွဆွဲပြောဆိုမှုတွေဟာမမှန်ကန်ကြောင်းညွှန်းဆိုထားပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုထားပါတယ်